ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လုပ်မယ်ဆိုရင်လက်ရှိအာဏာရပါတီ NLD အနေနဲ့အခြေခံအချက်၃ချက်ကိုအရင်ဆုံးပြင်ဆင်နိုင်အောင်ကြိုးစားတင်တယ်လို့နိုင်ငံရေးပါတီတချို့နဲ့နိုင်ငံရေးလှည့်လာသူတွေကအကြံပြုပါတယ်။ဒါအပြင်လာမယ့်2020နိုင်ငံရေးအခင်းအကျင်းမတိုင်ခင်မှာအခြေခံဥပဒေကိုပြင်နိုင်အောင်ကြိုးစားရမယ်လို့လည်းပြောကြပါတယ်။မကြသေးခင်တုန်းကချင်းပြည်နယ်ခီးစဉ်အတွင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က2008အခြေခံဥပဒေပြင်ဆင်ရေးကိစ္စကိုပြောပြီးတဲ့နောက်မှာအဲ့ဒီလိုအကြံပြုကြတာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစ조사လှုပ်ဆောင်မယ်လို့ပြောပေမဲ့တကယ်တမ်းလှုပ်သိမ့်တဲ့အခြေခံချက်တွေကိုလှုပ်ဆောင်တာမျိုးမရှိဘူးလို့နိုင်ငံရေးပါတီတွေကထောက်ပြကြတာပါပြည်သူရွေးချယ်လိုက်တဲ့သွတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်သိမ်းနိုင်ခွင့်အရေးကြီးတဲ့ဆုံးဖြတ်ချက်တွေမှာပြည်သူဆန္ဒကောက်ယူခွင့်ပြည်နယ်နဲ့တိုင်းသွတ်တော်တွေမှာမဲအများဆုံးရရဲ့ပါတီကဝင်ကြီးချုပ်ကိုတိုက်ရိုက်ရွေးချယ်နိုင်ခွင့်ဆိုတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ဆင်ရေးမှာအရင်ဆုံးစဉ်းစားသင့်တယ်လို့နိုင်ငံရေးပါတီတွေကမြင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ396ကကြီးမှာလွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုတဲ့အခန်းကိုထည့်သွင်းထားပေမဲ့လက်တွေ့အသုံးချမဲ့ဤဥပဒေမရှိရကြောင်းတကယ်တမ်းလွှတ်တော်ကိုယ်စားလှယ်တယောက်ကိုတာဝန်ကရုပ်သိမ်းဖို့ဆိုတာမဖြစ်နိုင်သေးပါဘူး။အဲ့ဒီဘက်မှာလွှတ်တော်ကဆောင်ရွက်တာရပ်တန့်နေသလိုတချို့ဥပဒေတွေကိုလူလူထောက်ခံမှုရာခိုင်နှုန်းအတိအကျနဲ့ဆန္ဒကောက်ယူပြီးဆောင်ရွက်နိုင်အောင်ပြဋ္ဌာန်းဖို့လိုကြောင်းကချင်မျိုးသားကွန်ကရက်ပါတီ KRC ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါရယ်
ပြောစုမှာ LD ကအများစုနေရလို့3800ခန်းလုံးရလို့ဖွဲ့ပြီးတယ်ဒီနယ်မှာလည်းအများစုပေါ့နော်ဥပမာ USB အများစုဒီနယ်စုက USB ဖွဲ့ပါသေးတယ်မကြည့်မိဘူးဆိုရင်အဲ့မှာကို coalition government ဖြစ်လာမှာကို electoral government ဖြစ်လာမှာမြန်မာပြည်နယ်စုကဖြစ်လာမှာအဲ့ပုံစံသွားမှကျွန်တော်တို့ကကြည့်တယ်မှာ conflict တွေကနောက်မှရင်ဟို centralization မဲ့သွားနေဘူးထုတ်ကန်မှုပဲကြီးနေတယ်ရခိုင်မှာဆိုဦးညီဘူးတယောက်နှစ်ယောက် LD တယောက်နှစ်ယောက်နိုင်တယ်ကျန်တဲ့အများစုက EMP ဒါပေမဲ့ဦးညီဘူးဝန်ကြီးချုပ်ခံမိတိုင်းရဲ့ control လုပ်တယ်ဒါတွေကကျတော့တကယ်တမျိုးပေါ့နော်2015ကတော့သွားပြီ2010ဆိုတော့မပြစ်စီကြုံပေါ့နော်ဒီဘက်ကတော့အတန်းလူတွေလို့အစိုးရလုပ်ငန်းအကောင့်တွေပို့အစီအမံချုံးမှုတွေဆောင်ရတယ်ဆိုမယ်ဒီဘက်ကတော့2010ဆိုရင်၅နှစ်တန်းဖြတ်ခဲ့ပြီ2010မှာတော့ဒီဟာကိုဖြစ်စီခြင်းနဲ့အဲ့ဒီအတွက်ဆိုအခု2019မှာကျွန်တော်လောက်ရတော့မှလीကျွန်တော်တို့အဲ့ဒါလည်းလူထုကထောက်ပြဖို့လူတွေလူတွေကနေရာကကောင်းကျင်းဖို့မလို့
ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖို့ခက်ခဲတဲ့အပိုင်းရှိသလိုပြင်ဆင်ဖို့လွယ်တဲ့အပိုင်းတွေရှိပြီးလက်ရှိအာဏာရ NLD ပါတီအနေနဲ့ပြင်ဆင်တဲ့အပိုင်းမှာကြံ့ကြာနေရရှိသလိုနိုင်ငံရေးအတိုင်းအဝန်းနဲ့တိုင်ပင်ဆွေးနွေးတာမျိုးလည်းမရှိကြောင်းချင်းဒီမိုကရေစီအဖွဲ့ချုပ် CLD ပါတီဥက္ကဋ္ဌဦးငိုင်စာကပြောပါတယ
်ဒီအုပ်ချုပ်ရေးတွေမှာဒီရွေးချယ်ခံတဲ့ပုဂ္ဂိုလ်တွေကတာဝန်ယူဖို့ညွန့်နယ်ကောင်စီတွေမှာဆိုအဲ့ဒီဟာတွေကပြင်းမဲ့ဆိုရင်ပို့ပြီးတော့လွယ်တဲ့အထက်မှာပါတယ်ဒါပေမဲ့ကျွန်တော်ခုထိသုံးသပ်တယ်လို့ NLD ကိုယ်တိုင်ကကျိုးစားအထုံးဖို့ဘယ်လောက်ထိလုပ်တယ်လဲဆိုတာကိုကျွန်တော်တို့မှကြားနေဘူး။တော့ဘယ်ပုံမှန်ကိုပြင်ချင်ပါတယ်ဆိုတော့မှနိုင်ငံရေးပါတီတွေကတခြားအနိုင်ရတဲ့ပါတီတွေရောတိုင်းဒေသတွေကခေါ်ယူနိုင်ပြီးဆွေးနွေးတာလည်းမရှိသေးဘူး။သမ္မတကောင်ဆောင်တွေနဲ့လည်းညှိနှိုင်းတယ်ဆိုတာလည်းကျွန်တော်တို့မှကြားသေးဘူးပေါ့။ဆိုတော့သမ္မတကောင်ဆောင်တွေနဲ့ရောတခြားအနိုင်ရပါတီတွေနဲ့ကညှိနှိုင်းတိုင်ပင်မှုမရှိဘဲနဲ့တော့ NLD ရတဲ့ထွက်တော်မှတ်တမ်းနဲ့တော့ပြည်ပုံခြေကံဥပဒေပြင်ဆင်ဖို့မလုံလောက်ပါဘူး။အလုံးလောက်တဲ့တကြောင်ဒီဟာတော့ပြင်ဆင်ဖို့ဖြတ်ပါမယ်။အခုဒီစူးစမ်းအားထုတ်မှုကမကြားရဘူး။တိုးတော်ချင်းမြင့်တဲ့ခီးစဉ်မှာတိုင်ပင်ခံပုဂ္ဂိုလ်ကပြောတာတစ်ချက်ရှိတယ်။အဲ့ဒါပါလဲဆိုသူစူးစမ်းနေပါတယ်ဆိုတဲ့ဟာကိုတော့ပြောတယ်။ဘလို့ပုံဘလို့စူးစမ်းပြီးတော့ဘသူနဲ့စူးစမ်းပြီးတော့ဘသူနဲ့တိုင်ပင်ထားတယ်လဲ၊ဘယ်ပိုက်တယ်လဲ၊ဘယ်ပုံမှန်တယ်ဆိုတာတော့ကျွန်တော်တို့လည်းမကြားသိရဘူးပေါ့
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ချင်းမြင့်တဲ့ခီးစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလူမျိုးကိုပြောကြားရတဲ့နေရာမှာအမျိုးမျိုးကွဲလွဲနေတဲ့အကြောင်းကိုလည်းနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကထောက်ပြထားပါတယ်
။ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကချင်းပြည်နယ်ဟာခါမှာပြောတာနဲ့ထန်တလန်မှာပြောတာနည်းနည်းကွဲလွဲနေတယ်လို့မြင်တယ်။အဲ့တော့ဟာခါမှာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလုပ်နေတယ်။နော်ဒီတစ်ဆင့်ပြီးတစ်ဆင့်လုပ်ရမယ်။ဒါပြည်သူကိုချပြပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့လုပ်မယ်လို့ပြောတယ်။ဒါပေမဲ့ထန်တလန်မှာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကနေရွေးချယ်တဲ့သူကိုနော်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လုပ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့မြင်တဲ့အခါမှာတော့ तू ကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စဟာဒါလွှတ်တော်ရဲ့ကိစ္စဖြစ်တယ်နော်တတ်မတော်နဲ့လည်းမဆိုင်ဘူးပြောင်စုဆိုးရနဲ့လည်းမဆိုင်ဘူးဆိုပြီးတော့သူပြန်ပြီးတော့ဖြေခဲ့တာကိုတွေ့ရတယ်အဲ့တော့ဆိုလိုချင်တဲ့သဘောကလက်ရှိအခြေအနေမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တိတိကျကျပေါ့လေအစီအစဉ်ဆွဲထားတာနောက်လမ်းပြမြေပုံဆွဲထားတာနောက်စီမံချက်ချပြီးဆောင်ရွက်နေတာမျိုးရှိရောရှိရဲ့လားလို့ဟိုမိကုံးထုတ်เสียရှိတယ်လက်ရှိဆိုရတာတမတော်နဲ့အတူမြို့သားပြန်လည်တင်မြေရေးကိုလုံဆောင်နေရမှုပြောင်စုလွှတ်တော်မှာဒီအချက်တွေကိုပူးပေါင်းပြင်ဆင်နိုင်မယ်ဆိုရင်တိုင်းရင်းသားတွေကြားမှာယုံကြည်မှုတည်ဆောက်နိုင်